အိန္ဒိယနိုင်ငံမှာဒီကနေ့တနင်္ဂနွေတရက်ထဲကိုရိုနာဗိုင်းရပ်စ်ကူးစက်သူ 9,000 ကျော်ဆန်းကျင်တင်ခဲ့တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာတကမ္ဘာလုံးအတိုင်းအတာနဲ့တရက်တာကူးစက်မှုနှုန်းအများဆုံးလည်းဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်စီးရင်တွေအရအခုလက်ရှိအိန္ဒိယမှာ COVID-19 ကူးစက်သူ 4,300 ကျော်ရှိနေပြီးကမ္ဘာမှာကူးစက်မှုတက်တရအများဆုံးဖြစ်ပါတယ်။အစောပိုင်းတုန်းကတော့နိုင်ငံတွင်းလူဦးရေထူထပ်တဲ့မြို့တွေမှာကူးစက်မှုနှုန်းမြင့်တက်နေတာကနေအခုပြည်နယ်အားလုံးမှာဆက်ပြီးတော့ကူးစက်ပြန့်နှံ့နေတာကူးစက်မှုအတော်များများကနိုင်ငံအနောက်ပိုင်းမဟာရာရှ်ထရာပြည်နယ်နဲ့တောင်ပိုင်းပြည်နယ်တွေဖြစ်တဲ့တမီနာဒူ၊အန္ဒရာပရာဒက်ရှ၊တီလန်ဂါနာနဲ့ခနာထာကာပြည်နယ်တွေမှာဖြစ်နေတာဖြစ်ပါတယ်။အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်အရေးအစိုးရရဲ့တုံ့ပြန်ကင်တွဲဆောင်ရွက်မှုတွေနှောင့်နှေးခဲ့ရပြီးမလနှောင့်ပိုင်းမှာအစိုးရကအသွာအလာပိတ်ပင်မှုတွေကိုတင်းတင်းကြပ်ကြပ်ချမှတ်ထားခဲ့တာပါ။အခုလက်ရှိမှာအိန္ဒိယကျန်းမာရေးဌာနကတရက်ကိုတစ်ခွဲနမူနာပေါင်းတသန်းကျော်ကိုစစ်ဆေးပေးနေပေမဲ့တချို့ကခန္ဓာကိုယ်တွင်းယောဂပိုးကိုတိုက်ထုတ်နိုင်တဲ့ပရိစီဝါပစ္စည်းထွက်ပေါ်ခြင်းရှိမရှိအလွယ်တကူစစ်ဆေးတဲ့နည်းလမ်းတွေကိုအသုံးပြုနေတာကလည်းပြဿနာတစ်ခုဖြစ်နေပါတယ်။ဒီနည်းလမ်းတွေကဈေးသက်သာသလိုရလဒ်ကိုအချိန်တိုအတွင်းသိနိုင်ပေမဲ့တိကျတဲ့အဖြေကိုရရှိဖို့အခက်အခဲနိုင်ပါတယ်။ဒီလိုတိကျတဲ့ရလဒ်ကိုမပေးနိုင်တဲ့အလွယ်တကူယောဂစစ်ဆေးတဲ့နည်းလမ်းတွေကိုအသုံးပြုနေကြတာကြောင့်ယောဂပိုးရှိနေတဲ့သူတွေကိုရှာပေါ်ထုတ်ဖို့ပို့ပြီးတော့ခက်ခဲစေနိုင်တယ်လို့ပို့ပြီးတော့အန်ဒီရလည်းများပါတယ်လက်ရှိတကမ္ဘာလုံးအတိုင်းအတာနဲ့ American ပြည်ထောင်စုမှာ COVID-19 ကူးစက်သူ 6,200 ကျော်နဲ့ကူးစက်မှုနှုန်းအများဆုံးဖြစ်ပြီး Brazil က 4,200 ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်ရှင်